မြန်မာနိုင်ငံမှာပြန်လည်တင်းမြန်ရေးနဲ့တာဝန်ခံမှုတွေရှိဖို့ယုံကြည်စိတ်ချနိုင်မဲ့စုံစမ်းစစ်ဆေးမှုတွေလိုအပ်နေကြောင်းကုလသမဂ္ဂတွင်ရင်မှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာထုတ်ကိုယ်ချက်ကပထမဆုံးအကြိမ်မြန်မာနိုင်ငံခီးစဉ်ဆုံးသက်မှာတိုက်တွန်းလိုက်ပါတယ်။ပထမဆုံးအကြိမ်မြန်မာနိုင်ငံခီးစဉ်တွင်ရင်ခိုင်ပြည်နယ်ကမတည်မငြိမ်အခြေအနေတွေတိုင်းရင်းသားလက်နက်ကိုင်တွေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့သက်ဆိုင်သူတွေရဲ့ပြောဆိုချက်တွေကိုအဓိကနားထောင်ခဲ့တဲ့အကြောင်းနဲ့ခီးစဉ်ဆုံးသက်ချိန်ဒီကနေ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာထုတ်ကိုယ်ချက်ခရစ်စတင်းရှန်နာဘာဂနာကပြောဆိုလိုက်တာပါ။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်တက်မတော်ကဝေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ပါဝင်မြမဆိုးရအစ်မင်းတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့လို့ရခိုင်ပြည်နယ်အပါဝင်မတိမငြိမ်အခြေအနေတွေကြုံခဲ့ရတဲ့ဒေသတွေကိုတွားရောက်ခဲ့တဲ့ကုလသမဂ္ဂဒုက္ခဆွေကမြန်မာနိုင်ငံမှာတာဝန်ခံမှုရှိဖို့စစ်မှန်တဲ့တင်းမြေရေးတွေလိုအပ်နေတဲ့အကြောင်းပြောဆိုခဲ့ပါတယ်။ယုံကြည်စိတ်ချတဲ့အချက်နဲ့ရှာဖွေလုပ်ငန်းတွေရှိဖို့နဲ့ကုလသမဂ္ဂအနေနဲ့လည်းပူးပေါင်းဆောင်ရွက်ဖို့အသိရှိကြောင်းလည်းပြောဆိုသွားခဲ့တာပါ။ဆိုတော့ရုံးဆက်ရနေပြည်တော်မှာထုခုဆယ်ရဲ့ရုံးခွက်တစ်ခုဖွင့်လှစ်ဖို့မြမဆိုးရဘက်ကလက်ခံခဲ့တဲ့အပေါ်မှာလည်းကျေးဇူးတင်ကြောင်းပြောခဲ့ပါတယ်။ကုလသမဂ္ဂထုခုဆယ်ရဲ့ခီးစဉ်တွင်ဒုတိယအကြိမ်အဖြစ်ထပ်မံတွေ့ဆုံခဲ့တဲ့ဒေါ်အောင်ဆန်းစုကြည်ကတော့မြမနိုင်ငံကပြစ်ပတ်တွေဟာဆက်စုတင်တွေနဲ့ချီအမြင့်တွင်နေတဲ့ပြဿနာဖြစ်ပြောဆိုခဲ့တာပါ။နေပေါင်းများစွာရှိလာခဲ့တဲ့ပြဿနာတွေဟာပြစ်ပတ်ကတွေးတိုးလှုံ့ဆော်မှုတွေကြောင့်ပိုဆိုးလာတာတွေရှိခဲ့တဲ့အကြောင်းလဲဒီနေ့မှာပဲနိုင်ငံတော်အတိုင်ပင်ခံရုံးကသတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။